လောင်စာဆီဈေးနှုန်းကြီးမြင့်မှုတွေကြောင့်လူမှုဆန္ဒပြမှုတွေနောက်ပိုင်းတန်ဃာတော်ရင်ဥဆောင်တဲ့လူမှုဆန္ဒပြပွဲတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပြင်ဖမ်းဆီးမှုတွေလည်းမပြတ်လုပ်ခဲ့ပါတယ်။အဲ့ဒီဖမ်းဆီးခံရသူတွေထဲမှာလူခွင့်ရေးလှုပ်ရှားသူမဆုစုနှွေးတို့လည်းပါဝင်ခဲ့ပါတယ်။အခုလူခွင့်ရေးလှုပ်ရှားသူမဆုစုနှွေးနဲ့ကိုဘိုးဘိုးလှိုင်းတို့ကိုအရေးပေါ်စီမံချက်ဥပဒေအပါအဝင်တခြားဆွဲချက်တွေနဲ့ဒီကနေ့အင်းစိန်ထောင်မှာပဲရုံးထုတ်ခဲ့ပြီးရမန်ပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ထိုင်းခြေဆိုင်သတင်းတော့ဒေါ်အေးမာကဆက်သွယ်မေးမြန်းပြီးတင်ပြပေးမှာဖြစ်ပါတယ်။
လူခွင့်ရေးဆုရှင်မဆုစုနှွေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ကိုဘိုးဘိုးဝင်းလှိုင်းတို့ကိုပုံမှန်9ညပုံမှန်18ပုံမှန်124ကကြီးပုံမှန်130ခါဝီတို့နဲ့အင်းစိန်အနောက်ပိုင်းတရားရုံးမှာတရားစွဲဆိုခဲ့ကြောင်းရန်ကုန်မြို့ကရှေ့နေကြီးဦးအောင်သိန်းကအခုလိုပြောပြပါဗျ။
ဒီနေ့ဘိုးဝင်းလည်းဟိုအနောက်ပိုင်းခရင်တရားရုံးအင်းစိန်ဆောင်ကြီးတန်းရုံးနေနဲ့ဒုထိုင်ဖြစ်တာပေါ့နော်။ဒီနေ့ရုံးစတင်တဲ့သဘောပေါ့။ဒါမဲ့ရှေ့နေဒေါ်ခင်သေးကျွန်းနဲ့ဦးကြည်ဝင်းကတွဲလိုက်တယ်။အဲဒေါ်ခင်သေးကျွန်းဒီနေ့အဲ့ဒီအင်းစိန်ဆောင်ဘူးကဝင်ဝင်မရဘူး။အဲ့ပါဝါကိုကြိုတင်ထားမယ်သုံးရက်မှလာယူပါလို့သူတို့ပြောတယ
်။မဆဆုနှွေးတို့ကိုတရားစွဲဆိုခဲ့တဲ့ပုံမှန်တွေနဲ့ပတ်သက်ပြီးဘယ်လောက်အတိုင်းတာအထိအရေးယူနိုင်ပါသလဲမေးတဲ့အခါမှာတော
့သူကငါးညကတော့ငါးညရေးဖို့စီမံချက်အဲ့ဥတွေပေါ့နော်။ဆက်သွားလဲဟိုလောက်တော့9နှစ်လောက်ထိယူနိုင်တယ်။အဲ့ပုံမှန်18ကမတရားသိမ်းဥတွေပုံမှန်ဆို3နှစ်လာမယ်။နောက်တစ်ခါပုံမှန်124ကကြီးကတော့နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြစ်စီရဲ့ပုံမှန်ပေါ့နောက်တစ်ခါပုံမှန်130ခါဝေးကဒီအခြားနိုင်ငံများကိုအပြေပြစ်စီမှုပေါ့အဲ့ပုံမှန်၄ဦးနဲ့သူတရားစွဲတင်တယ်လို့ပြောပါတယ
်ဒါအပြင်စက်တင်ဘာလှုပ်ရှားမှုကြီးမတိုင်ခင်ကထိမ့်သိမ့်ခံထားရတဲ့ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်အပါအဝင်10ဦးကိုလည်းမကြသေးခင်ရပိုင်းအတွင်းကပဲအင်းစိန်ထောင်ထဲကတရားရုံးမှာရုံးထုတ်ရမန်ယူခဲ့တယ်လို့ဆိုပါတယ်သူတို့အားလုံးဟာ10ဦးရှိပြီးဆွဲဆိုထားတဲ့ပုံမှန်ကတော့ပုံနှိပ်ဥပဒေတွေနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးပြောပြခဲ့ရမှာတော
့ကိုမင်းကိုနိုင်နဲ့10ဦးဆိုတာမင်းကိုနိုင်ရဲ့ကိုကိုကြီးရဲ့အမြအေးရဲ့ကျင်ထူးအောင်ရဲ့ကိုမျိုးအောင်နိုင်ရဲ့အောင်စုရဲ့မာကြီးခေါ်ကျော်ကျော်ထွေးရဲ့ဇော်ထဲကိုကိုပဲဂျင်မီရဲ့မင်းစရာရဲ့ပြောပါတယ်။အဲသူတို့ကိုပုံနှိပ်ဥပဒေပုံမှန်18နောက်ကပုံနှိပ်ဥပဒေပုံမှန်20နဲ့တရားစွဲတယ်။တရားစွဲတင်နေအဲ့ဒီတော့ဒီပုံနှိပ်ပုံမှန်18နဲ့ကဆိုရင်သူကမှတ်ပုံမတင်မဲ့ပုံနှိပ်တယ်ဆိုတဲ့သဘောပေါ့။သူကလဲဆုံးထောင်နာတစ်နှစ်ကနေအများဆုံး9နှစ်ထိချနိုင်တယ်။နောက်ဒဏ်ငွေက3,000ခန့်လေပေါ့3,000ထိချနိုင်တယ်။နပုံနှိပ်ပုံမှန်20ကတော့သူပြဋ္ဌာန်းထားတဲ့နည်းဥတွေဒါမှမဟုတ်အမိန့်ကိုမနာခံတဲ့အတွက်ဆိုရင်သူကတစ်နှစ်ကနေတော့9နှစ်ချနိုင်တယ်။အဲဒဏ်ငွေက3,000ကနေ3,000ထိချမှတ်လို့ရတယ
်။ဒီနေ့တရားရုံးထုတ်ခဲ့တဲ့လူခွင့်ရေးဆုရှင်မဆဆုနှွေးဟာစက်တင်ဘာလှုပ်ရှားမှုကြီးပြီးမှအစိုးရကိုစန့်ကျင်စွာကပ်မှုနဲ့ထိမ့်သိမ်းခံရတာလည်းဖြစ်ပါတယ်။